စစ်တွေမြို့မှာပြီးခဲ့တဲ့နှစ်ရက်အတွင်းဖြစ်ခဲ့တဲ့ပြဿနာတွေဟာရခိုင်ပြည်နယ်ရဲ့ပြည်လုံးချုပ်တကောင်စင်းကောက်တဲ့အခါရိုဟင်ဂျာအမျိုးကိုထည့်သွင်းရေးဆွဲမှာကိုစိုးရိမ်ပူပန်နေကြတဲ့အခြေအနေတွေကြောင့်ရောအရှင်ကလေးကလူမှုရေးအကူအညီပေးနေကြတဲ့နိုင်ငံတကာအဖွဲ့အစည်းတချို့ရဲ့မျှတစွာမဆက်ဆံတဲ့အခြေအနေတွေကြောင့်မှအစပြုပြီးတော့ပောက်ကွဲခဲ့တာဖြစ်တယ်လို့ရခိုင်တိုင်းရင်းသားကောင်ဆောင်ဦးအေးတာအောင်ကသုံးသပ်ပါတယ်
ရခိုင်ပြည်နယ်ကိုရောက်နေတဲ့ NGO အဖွဲ့အစည်းတွေဟာကိုနဲ့မဆိုင်တဲ့ကိုအဖွဲ့အစည်းရဲ့လုပ်ရမယ့်လုပ်ငန်းနဲ့မဆက်ဆိုင်တဲ့လုပ်ငန်းတွေမှာဆက်ဖက်တဲ့လောက်ကိုင်းတဲ့တလွဲတချို့လုပ်တဲ့လုပ်ငန်းတွေတွေ့လာရတယ်။နောက်ခွဲခြားဆက်ဆံမှုတွေကိုလည်းတွေ့ရတယ်။ဒီလိုလုပ်ရတဲ့များစွာရှိလာတဲ့အခါကျတော့ရခိုင်ပြည်သူတွေက NGO တွေကိုမလိုလားတဲ့အမြင်တွေတင်းဆောင်တဲ့အမြင်တွေရှိလာတော့ဒီလိုရှလွယ်တဲ့သဘောထားတွေခံစားချက်တွေဒီလိုတွေအများမှာဒီလိုဖြစ်နေ
2014ခုနှစ်ပြည်လုံးကျွတ်သကောင်စင်းကောက်တာကိုတပိတ်မှောက်တဲ့အနေနဲ့သဒ္ဒနအလံလွှင့်ထူထားတာကိုဂျာမနီအခြေစိုက်အကူအညီပေးနေတဲ့အဖွဲ့အစည်းတစ်ခုကဒီအဖွဲ့အစည်းစည်းကမ်းနဲ့မကိုက်ညီဘူးဆိုပြီးဖြုတ်ချရာကနေပြိပခါတွေစတင်ခဲ့တာဖြစ်ပါတယ်။အခုဆိုရင်စစ်တွေမျိုးမှာညမထွက်ရအမိန့်နဲ့ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပြိပခါတွေကြောင့်အခုဆိုရင်ဒေသအတွင်းတိုးတက်မှုတွေရောဖွံ့ဖြိုးမှုတွေပါနောက်ကျနေပြီးနှောင့်နှေးတာမျိုးတွေကြုံနေရပြီလို့လည်းဦးအေးတာအောင်ကသုံးသပ်ပါတယ်
။ရခိုင်မျိုးသားများစီဗုဒ္ဓဘာသာအဲယုံကြည်ဆိုင်ဝင်တဲ့လူမျိုးယဉ်ကျေးတဲ့လူမျိုးသမိုင်းအစဉ်လာကောင်းတဲ့လူမျိုးတွေဖြစ်တယ်ဒါကြောင့်မို့လို့ကိုယ့်ရဲ့အမျိုးရဲ့ပုံရိပ်ကိုရည်ကြည်မှုရဲ့ပုံရိပ်ကိုကောင်းဖို့ထိတ်ထိတ်ဆောင်ကြဖို့လိုတယ်လို့ကျွန်တော်တို့ရှင်းပြတယ်ပြောတယ်ပြောတယ်မဲ့လို့ပြဿနာကိုလုံဆောင်နေတဲ့ဟာလားဘာသာရေးအစွမ်းရောက်အစွမ်းရောက်ဆိုတာအစ္စလာမ်အစွမ်းရောက်အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေသူတို့လုံဆောင်မှုတွေရှိတဲ့အခါကျတော့ကျွန်တော်ပြောတာကသိပ္ပံမထရဘူးရခိုင်မျိုးသားများရဲ့တုံ့ပြန်တဲ့အခါမှာနင်းနေလုံရင်လည်းလုံမယ်ဒါကိုပြအောင်တစ်ဖက်ကလုံဆောင်နေတဲ့အကြောင်းရင်းတွေအခြေခံတွေကိုမူလည်းပဲပြောဖို့လိုကောင်းလိုမယ်လို့ထင်ပါတယ်
ရခိုင်တိုင်းဒေသကောင်းဆောင်ဦးအေးတောင်မှရှင်အခုဆိုရင်ရခိုင်ပြည်နယ်ထဲမှာလူမှုရေးကူညီတွေပေးနေကြတဲ့နိုင်ငံတကာအဖွဲ့အစည်းတချို့ကတာဝန်ရှိသူတွေရန်ကုန်ကိုပြန်လာကြတာမျိုးလည်းရှိပါတယ်။အခုလက်ရှိရခိုင်ပြည်နယ်အတွင်းမှာအခြေအနေတွေကိုထိမ့်သိမ့်နိုင်ဖို့အတွက်ကာကွယ်ရေးဝန်ကြီးဌာနကဗိုလ်ချုပ်ကြီးလှထေးဝင်းအပါအဝင်နေဆက်ရေးရာတာဝန်ရှိတဲ့ဝန်ကြီးတွေဟာလည်းဒီကနေ့စစ်တေမျိုးကိုတွားရောက်ပြီးတော့သက်ဆိုင်ရာပြည်နယ်အစိုးရနဲ့နေမြေအေးချမ်းရေးဆိုင်ရာတွေကိုဆွေးနွေးခဲ့ကြတာတွေရှိပါတယ်။အခုစစ်တွေမျိုးမှာနောက်ဆုံးဖြစ်သွားတဲ့အခြေအနေမျိုးတွေကိုကြည့်ချင်းအဖြစ်တော့နိုင်ငံမှာတမျိုးသားလုံးငြိမ်းချမ်းရေးအတွက်အလုံးဝိုင်းဝန်းထိမ့်သိမ့်ဖို့လိုနေပြီလို့ရှမ်းတိုင်းဒေသကောင်ဆောင်ဦးခွန်ထွန်းဦးကတိုက်တွန်းပါတယ်
။ဒီကိစ္စမှာနော်အလုံးကဝိုင်းဝန်းလုပ်ပြီးတော့ဝိုင်းဝန်းနော်တွန်းမှရတော့မယ်အမျိုးသားပြည်နယ်ပြည်မြေကြီးဟာနော်တော့လေးကိုအရေးကြီးလာပြီနော်ငြိမ်းချမ်းရေးအတွက်လည်းအများကြီးကျွန်တော်ကတော့အပြည့်အမကိစ္စမျိုးဖြစ်နေပြီတိုင်းပြည်ရဲ့အခြေအနေကတော့ဒီလိုမျိုးမငြိမ်းမညွတ်နဲ့ဖြစ်နေလို့ရှိရင်ဒီအတွက်ကပို့ပြီးတော့စိုးရိမ်ဖို့ကောင်းတယ်လို့ကျွန်တော်ကပြောချင်ပါတယ
်ရှမ်းတိုင်းဒေသကောင်ဆောင်ဦးခွန်ထွန်းဦးပါရှင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းစစ်တွေမျိုးမှာဖြစ်ပွားခဲ့တဲ့အခြေအနေတွေကြောင့်ကုလသမဂ္ဂအပါအဝင်အမေရိကန်နိုင်ငံကစိုးရိမ်ပူပန်ကြောင်းထုတ်ပြန်ထားသလိုမြန်မာအစိုးရအနေနဲ့နိုင်ငံတကာအတိုင်းအဝန်အဖွဲ့အစည်းတွေကိုဘေးကင်းလုံခြုံစွာအကာအကွယ်ပေးနိုင်ဖို့လိုတယ်လို့လည်းတိုက်တွန်းထားပါတယ်ရှင်